ထွန်းထွန်းကညီငယ်သဘောတူညီချက်အရယူနိုင်ငံကဟော်ဒီတာဆာလစ်နဲ့ရော့စ်အီစာစိတ်ကမ်းတွေကနေပြီးတော့ဟူတီသဘောတွေစနေနေ့မှာစတင်ပြီးတော့တက်ဆုံလာပါတယ်။ဟူတီသဘောတွေတက်ဆုံမှုကိုစနေနေ့မှာစတင်ပြီးတော့အင်္ဂါနေ့မှာအပြီးသက်တက်ဆုံမှာဖြစ်တဲ့အကြောင်းကုသိုလ်ကတက်ဆုံရေးဆိုင်ရာကော်မတီ RCC ဥက္ကဋ္ဌမတ်တလွလေသားကတောက်ချာနေမှာကြီးညာခဲ့တာပါ။စိတ်ကမ်းတွေကနေတက်ဆုံမှုကိုဒေတာစင်တော်ဒီမနက်စင်တိုင်းမှာစတင်ခဲ့တဲ့အကြောင်းသဘောကောင်းဆောင်ချက်ကပြောပါတယ်။ဒီမင်းစပွဲမှာပါဝင်နေသူအားလုံးကြားမှာအပြစ်ခရဲဆဲမှုသဘောတူညီချက်ရရှိရင်းနဲ့စိတ်ကမ်းမြို့သုံးခုကနေတက်ဆုံရေးသဘောတူထားတဲ့ဟော်ဒီတာသဘောတူညီချက်ကစစ်ပွဲပြီးဆုံးရေးအတွက်လက်တွေ့ကျတဲ့ပထမဆုံးခြေလှမ်းဖြစ်ကြောင်းလည်းလူလေးကကပြောပါတယ်။ဒီလိုတက်ဆုံမှုနောက်ပိုင်းပါဝင်သူအားလုံးကြိပြီးထားတဲ့အတိုင်းပွင့်လင်းမြင်သာပြီးတော့ရေရှည်ခံတဲ့လုပ်ရည်တွေကိုတန်းနှင်းထံချပြီးလှုပ်ဆောင်ရမယ်အကြောင်းသူကဆက်ပြောပါတယ်။ဟိုဒီတာသဘောတူညီချက်ကိုအပြည့်အဝလှုပ်ဆောင်ခြင်းဖြင့်ယူနိုက်တက်နိုင်ငံသားတန်းနဲ့ချီပြီးတော့လိုအပ်နေတဲ့အတက်တန်နိုင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်မှာဖြစ်တဲ့အကြောင်းလူလေးကကဖြည့်ဆွတ်ပြောဆိုလိုက်ပါတယ်။ယူနိုက်တက်နိုင်ငံတွင်းမှာငြိမ်းချမ်းတည်ငြိမ်မှုပြည်လဲရရှိမယ်ယူနိုက်တက်ပြည်မီဖို့ဆက်လက်ထောက်ပံ့သွားမယ်အကြောင်းကိုလည်းပြည်သူ့သမဂ္ဂကပြောဆိုထားပါတယ်။